သမရရဲ့တရုတ်နိုင်ငံခီးစင်မှာရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဇုန်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌလည်းအတူလိုက်ပါသွားတာကြောင့်ကြောက်ဖြူအထူးစီးပွားရေးဇုန်ဖွံ့ဖြိုးရေးအပေါ်မှာမျှော်လင့်ချက်တွေရှိလာနေပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုန်ဖွံ့ဖြိုးရေးအတွက်အဓိကကြတာကတော့တရုတ်ပြည်ကွန်မင်းကနေပြီးတော့ကြောက်ဖြူအထီးရထားလမ်းဖောက်လုပ်ဖို့ဖြစ်ပြီးကုန်းတွင်းလမ်းကြောင်းတစ်ခုပေါ်လာရင်တော့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်အာမခံချက်ဖြစ်တယ်လို့လည်းရခိုင်နိုင်ငံရဲ့အတိုင်းအဝန်ကပြောဆိုပါတယ်မတ်တိန်ကီထိုက်စူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်တမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းပြည်ထောင်စုဝန်ကြီးတွေနဲ့အတူရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာဆိုးဝင်းနဲ့အတူလိုက်ပါသွားတာပါပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်ကအစပြုခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကတရုတ်နိုင်ငံအတွက်အရေးပါတယ်လို့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်လည်းအရေးပါတယ်လို့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်တရုတ်ရဲ့เนาะဒီစွန့်ရင်လုံခြုံမှုအတွက်เนาะအင်မတန်အရေးကြီးတဲ့မတေးချွန်ကြီးတစ်ခုလုံးကိုเนาะသူတို့ဘက်ကစစ်ထံကောင်းကောင်းအဖြစ်တည်ဆောက်ထားပြီးပြီလေအဲတော့ကြောက်ကျူစီးပွားရေးဆောင်ရဲ့အသက်ဟာတရုတ်ကြီးကိုမင်းနဲ့ကြောက်ကျူကိုအမြန်ယထာလန်ဆက်တွေ့မှုပဲအဲ့တော့အဲ့ဒါကြောင့်ကျွန်တော်တို့ကကြောက်ဖြူစီးပွားရေးဆောင်ကိုတိဆောက်ရင်မြည်သည့်နိုင်ငံမျိုးဆိုတိဆောက်ရင်ကုန်းတွင်ဆက်တွေမှုကုန်းတွင်မှုလမ်းမကြီးတစ်ခုရှိမှပဲရခိုင်ဒေသအတွက်ကြိုးရှိမယ
်ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲဖွဲ့ရအတွက်တရုတ်နိုင်ငံပိုင်စစ်တစ် group corporation ဥဆောင်တဲ့လုပ်ငန်းစုကတင်တာအောင်ထားတာဖြစ်ပြီးအခုအချိန်ထိတော့အကောင့်အထဲမဖွဲ့ရသေးပါဘူးကြောက်ဖြူမြို့နယ်ပြည်သူ့လွှတ်တော်အမှဥပရှင်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုးဆိုတယ်လို့ပြောဆိုပါတယ်
။ကျွန်တော်ရှိမှာတရုတ်ကုမ္ပဏီကအရင်လုံလဲစားအလုပ်တွေရှိပါတယ်။ကျွန်တော်ဒေသကဖွံ့ဖြိုးတိုးတက်မှုမရှိတဲ့အတွက်ကြောင့်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျွန်တော်ပြောလင်းပါတယ်။ဘယ်နိုင်ငံကဘယ်ကုမ္ပဏီပဲဖြစ်ဖြစ်ကျွန်တော်ရှိမှာရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလာပြီးတော့လှုပ်ရှားခြင်းပါတယ်။လူခွင့်ရေးချိုးဖောက်မှုလူမှုရေးမတရားတရားမမျှတမှုစတာတွေကတော့လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီနဲ့ကျွန်တော်ညှိနှိုင်းပြီးတော့လုပ်မှာပေါ့။ဘယ်ကုမ္ပဏီပဲလာလာကျွန်တော်တို့က
ကျောက်ဖြူအထူးစီးပွားရေးဆောင်အတွက်မြေအက4000ကျော်အသုံးပြုခွင့်ကိုပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်လွှတ်တော်ကနေအတည်ပြုပေးထားတာပါအခုချိန်ထိတော့မြေသိန်းရာသိန်းတွေမရှိသေးပေမဲ့ကြီးရွာတချို့ကတော့တရုတ်လုပ်ငန်းကြီးကနေငွေထုတ်ပေးထားတာတွေရှိနေတယ်လို့ကျောက်ဖြူပြည်သူ့လွှတ်တော်အမှဥပရှင်ကပြောပါတယ
်မြေဒီသိန်းတာလည်းမရှိသေးပါဘူးခင်ဗျာကြီးရွာချို့ကသူတို့ဗတ်ဆံသိန်း30ထုတ်ပေးပြီးတော့ဗတ်ဆံပေးထားတာတွေတော့ဒီအလုပ်တစ်ခုလုပ်တာတော့ရှိပါတယ်။ဇန်နဝါရီကတော့ကျွန်တော်ဘာမှမသိဘူးခင်ဗျာ။ဒီသူစီပွားရေးစုံနဲ့ပတ်သက်ပြီးတော့ဘာဒီလုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်လွှတ်တော်ကတစ်ဆင့်အစိုးရအဖွဲ့ကိုဒီစီပွားရေးစုံဆိုင်ရာမေးခွန်းတွေတင်ထားတာရှိပါတယ်။အကြောင်းအရာတွေကတော့ကျွန်တော်အခုပြောလို့မရဘူးပေါ့လေ။ဒီစီပွားရေးစုံနဲ့ပတ်သက်ပြီးတော့အဲ့ဒါလည်းဘာမှကျွန်တော်တို့ဘာမှဟိုဆက်တွေ့ပြီးတော့ပြောတာလားပြောတာဖြေတာလည်းမရှိသေးပါဘူးခင်ဗျာ။လုပ်နေတာလည်းကျွန်တော်ဘာမှမတွေ့ရသေးပါဘူးခင်ဗျာ။
ကျောက်ဖြူမြို့နယ်မဒေးကျွန်းကနေမြန်မာနိုင်ငံအလဲပိုင်းကိုကန့်လန့်ဖြတ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့ကိုရေနံနဲ့သဘာဝဓာတ်ငွေဓာတ်ရိုက်တင်ပို့နေတဲ့ရေနံပိုက်လိုင်းစီမံကိန်းကနေတော့ဒေသခံတွေမြေယာရော်ကြီးတချို့ရပါပေမဲ့အလို့အကိုင်းနောက်အတက်ပညာပိုင်းအချို့အမြတ်ဘလောက်ရနေတယ်လဲဆိုတာကတိတိကျကျမသိရဘူးလို့ရခိုင်နိုင်ငံရဲ့အတိုင်းအဝန်ကပြောဆိုပြီးအခုကျောက်ဖြူအထူးစီးပွားရေးဆောင်ကိစ္စမှာတော့အစိုးရဘက်ကဘယ်လိုဆောင်ရွက်မလဲဆိုတာသိရဖို့လွှတ်တော်မှာမေးခွန်းတွေတင်သွင်းထားကြပါလေရှင်